ဆရာနာသိမှုတစ်နှစ်ပြည့်တဲ့ဖရိတ်တရက်နေ့အတန်တိတ်တပိတ်မှာမပါကြဖို့ရန်ကုန်နဲ့မန္တလေးတချို့နေရာတွေမှာစစ်ကောင်စီကသတိပေးနေပါတယ်အဲ့ဒီနေ့မှာဈေးဆိုင်တွေမဖွင့်ရင်အရေးယူမယ်ဆိုတာမျိုးအွန်လိုင်းတွေနဲ့ live on နေတာပါအတန်တိတ်တပိတ်နှိုးစော်ထားသူတွေကတော့ဆရာနာသိမှုကိုဆန့်ကျင်သူတိုင်းကိုနီးကိုယ်နဲ့ပါဝင်နိုင်တယ်လို့ပြောပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့တင်ကိုအလေးမှပြောပြပါမယ်ခင်ဗျာ
ဖေဗရူလာတရက်နေ့ဆရာနာသိမှုတစ်နှစ်ပြည့်တဲ့နေ့မှာအာနာသိမှုဆန့်ကျင်တဲ့အတန်တိတ်တပိတ်မှာပါဝင်ကြဖို့ဆန္ဒပြသူတွေစီးယုံနေချိန်မှာပဲစစ်ကောင်စီဘက်ကလည်းအတန်တိတ်ဆန့်ကျင်မှုမှာပါဝင်သူတွေကိုအရေးယူမယ်လို့ရန်ကုန်နဲ့မန္တလေးကနေရာတချို့မှာကားနဲ့လှည့်ပြီးတတိပေးနေတာပါနိုင်ငံတော်တည်ငြိမ်ရေးကိုပြက်ပြားစေတဲ့အတန်တိတ်တပိတ်လက်ခုပ်တီတန်ပုံတီကားဟွန်တီစတဲ့အတန်ထွက်တပိတ်တွေလှုပ်တာဒါမှမဟုတ်လှုံ့ဆော်ဝါဒဖြန့်မှုတွေကိုထပ်ဆင့်မျှဝေတာတွေလုပ်ရင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ50နှစ်ကာကြီးရာဇသက်ကြီးပုံမှ1နှစ်ရာဇသက်ကြီးပုံမှ124ကာကြီးနဲ့ပုံမှ505ကာကြီးElectronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှာ33ကာကြီးစရဲဥပဒေတွေနဲ့အရေးယူမယ်ဆိုပြီးစစ်ကောင်စီကကားတွေနဲ့ light on နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေ့မှာဈေးဆိုင်တွေအနေနဲ့ပုံမှန်ဆိုင်မဖွင့်ရင်လဲအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရပစ္စည်းတွေတိမ်မယ်လို့သတိပေးချိန်ချောင်းနေပါတယ်။မန္တလေးမြို့မှာဒီသတိပေးချက်တွေကိုစစ်ကောင်စီကလိုက်ကျင်ညာနေတယ်လို့လက်ကမ်းစာဆောင်ဝေတာဓာတ်ဆိုင်တွေမှာစကတ်တာတွေလုပ်နေပါတယ်။အတန်တိတ်တပိတ်မှာပါဝင်ကြဖို့နှိုးစော်တဲ့သူတွေကိုဖမ်းဆီးတာတွေလည်းရှိနေတယ်လို့မန္တလေးတပိတ်အရာစုကကိုတူရအောင်က VOA ကိုပြောပါတယ်
။လူလူကချင်းချောက်တယ်ဟိုတတ်တတ်ကြွန်းကြည့်ချနိုင်နေမယ်တဲ့အခြေအနေမျိုးတွေနဲ့ဟိုဒီလူလူကိုဥပဒေတွေမျိုးစုံညီလာပေါင်းစုံနေအလုပ်တယ်။ဒီကကျွန်တော်တို့ဒီဆိုင်ကန်းနေဆိုရင်ကျွန်တော်ဆိုင်မပိတ်ဖို့ရအတွက်ဒီလက်မှတ်တွေထိုးခိုင်းတယ်နော်။ဒီဒီလူလူတွေမှာလည်းဒီတင်းအချက်လက်အမားတွေဒီ silent strike မှာမပါဝင်ပေးဖို့ဒီတောက်လျှောက်ပေါ့နော်ကျွန်တော်စခေါ်တဲ့နေ့ကနေစပြီးဒီနေ့ဒီမန္တလေးမြို့မှာကားတွေနဲ့လှည့်ပြီးတော့ကျွန်တော်တို့ already ဟို site wide မျိုးပုံစံမျိုးလေးခင်းနေပြီးဆိုင်ရွက်ဒီလမ်းပေါ်မှာကတ်တယ်ပြီးတော့သူတို့ကဲထုံးစံတိုင်းမျိုးပေါ့ဒါကတော့ရုံမှာဟိုပေါင်းတရပူဆောင်းတိုင်းစစ်ကောင်စီကသူတို့ရဲ့လုံနိုင်တဲ့ဤတတိယဒီတနည်းပဲရှိအဲကျွန်တော်တို့ဒီလိုလို့ကြောက်သွားအောင်လို့မျိုးချင်းချောက်တဲ့ဆိုင်ဆက်တိုက်ဆက်တိုက်တွေးရပါတယ်ခင်ဗျာလက်ရှိတော့ကျွန်တော်မန္တလေးမြို့ပါအဲ့နေရတဲ့ပဲဒီတီမှာဟိုဆိုင် JP တက်ဆိုင်တွေတွေ့ရတယ် JP ယုံနေမဟုတ်ဘူးပေါ့သူတို့အနေနဲ့ဟိုဆိုင်ဒီမှာမွေးစေဝါလေးတွေ့လို့ဆိုပြီးတော့ဟိုညံပန်းနှိမ့်ဆိုင်တာတာမျိုးလေကျွန်တော်ညီမအခြေအနေတည်းညောင်ကျွန်တော်အနေနဲ့တွေ့ရပါတယ်ခင်ဗျာ
အတန်တိတ်တပိတ်မှာပါဝင်ရင်ထောင်ဒဏ်တွေချနိုင်တဲ့ပုံမှန်တွေတက်ပြီးအရေးယူမယ်လို့စစ်ကောင်စီဘက်ကတတိပေးနေတာမို့ပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်တပိတ်ကိုပါဝင်လို့ရတယ်လို့ရန်ကုန်တပိတ်ဦးဆောင်သူတို့ကပြောပါတယ်
ဒီဆန်းနေတဲ့အချိန်ကဆယ်နိုင်ငံ၄နိုင်ငံပြည်ကိုကျွန်တော်တက်မှတ်ထားတာ။အဲတော့ထားပါတော့ဗျာဆယ်နိုင်ငံ၄နိုင်ငံဆိုရင်ကျွန်တော်တို့ကအဲ့ဒီမှာဟိုလူတော်တော်များများရုံးတက်ရတာ9 to 5ဆိုတော့ကျွန်တော်တို့ရုံးသွားရုံးချင်းတင်ရတယ်လွတ်တယ်ဗျာဒီလား။အဲတော့9နိုင်ငံမထိုးရင်ရုံးသွားမဲ့လူတွေပုံမှန်တိုင်းရှိပြီးသားပဲ။အဲတော့ဆယ်နိုင်ငံထိုးကျွန်တော်ဆန်းနေတဲ့လုပ်တဲ့အချိန်မှာတို့ကအလုပ်ဝင်နေရောက်နေပြီး၄နိုင်ငံဆိုပြီးသွားတဲ့အချိန်ဆိုရင်တို့ကအလုပ်ခွင့်ထဲမှာပဲရှိပြီးရဲ9နိုင်ငံမှရုံးချင်းတယ်။အဲ့လိုအချိန်မှာလူတို့ကလမ်းမပင်တက်လာနိုင်တဲ့မျိုးရှိရဲ့။အဲ့တော့အလုပ်ကြွားမယ်ကြွားတယ်အလုပ်ကိုပုံမှန်ကြွားရုံနဲ့အဲဆိုင်ရင်ဖွင့်လာတဲ့လူတွေဒါပြီးတော့ကျွန်တော်ဆိုင်ရှင်နေနေလည်းဆိုင်တော့မပိတ်နဲ့ဖွင့်လာလိုက်ဆယ်နိုင်နဲ့၄နိုင်အတွင်းဟိုလာဝယ်မဲ့လူမရှိတော့သူတို့တည်နေတော့ချင်အဲ့လိုပုံစံမျိုးကတော့ဒေးကင်းလို့လို့ကျွန်တော်ထင်တယ်ဒါပေမဲ့တပတ်ကရန်လူတွေဘာမှမတက်နိုင်ဟိုတေးကြတာသူတို့ဘာမှမတက်နိုင
်စစ်ကောင်စီကဆိုင်တွေမပိတ်ဖို့နဲ့ပိတ်ရင်နိုင်ငံဘဏ္ဍာအဖြစ်ချိတ်ပိတ်သိမ်းဆဲတာတွေလုပ်မယ်ဆိုတာကြောင့်တချို့ဆိုင်တွေကတော့မဖြစ်မနေအခြေအနေကြောင့်ဖွင့်ထားရမယ်လို့တင်မော်တီထောင်ပိုင်ရှင်တူကအခုလိုပြောပါတယ
်။ကျွန်တော်တို့ကဟိုကလေးတွေတည်းရှိတော့လေဒီဝိုင်းလေးတစ်ဖက်ကဆိုတော့ဟိုဆိုင်တော့ဖွင့်ပြလိုက်မယ်။အဲဒါကျွန်တော်တို့ကတော့လူလဲထွက်လာတာမဟုတ်ဘူးလေ။ဆိုင်ကတော့အပွင့်လေးပဲပြရမှာပေါ့။လာဝယ်တာပြတာကြတော့မရှိတော့ဘူးလေအဲကြတော့
စစ်ကောင်စီဘက်ကတရားစွဲဆိုမဲ့ပုံမှန်တွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေကတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50နှစ်ကာကြီးကထောင်ဒဏ်10နှစ်နိုင်ငံတော်အကြီးညိုပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်124ကာကြီးကထောင်ဒဏ်20ထိတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှု905ကာကြီး electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်33ကာကြီးတို့ကတော့ထောင်3နှစ်ထိချမှတ်နိုင်ပါတယ်ဆရာနာရှင်ဆန့်ကျင်တဲ့အတန်တိတ်တပိတ်ကို2021ခုနှစ်မတ်လနဲ့ဒီဇင်ဘာလတွေတုန်းကတော့ပြုလုပ်ခဲ့တာမှာမြန်မာနိုင်ငံတနိုင်ငံလုံးအနှံ့အများစုပါဝင်ခဲ့ကြပြီးတပိတ်မှောက်နေချိန်မှာလှုပ်ရှားသွားလာမှုတွေအလုံးရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းစိုက်ပိတ်ခဲ့တဲ့တချို့ဈေးဆိုင်တွေပ ြစ်စည်းသိမ့်တာအပါအဝင်အေးအေးယူခံရတာတွေရှိခဲ့ပါတယ်ဖေရယ်လက်တရက်နေ့မှာအတန်တိတ်တပိတ် silent strike လုပ်ကြဖို့ဆရာနာရှင်စက်ကျင်သူတွေစီစဉ်နေကြတဲ့တစ်ချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကတော့စစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါတယ်။ရန်ကုန်မြို့မှာဆိုရင်ရန်ကုန်မြို့တော်ခမ်းမနဲ့မဟာဗန္ဓုလပန်းချံရှိမှာလူအင်အား199ရောင်းနဲ့စစ်တပ်ထောက်ခံပွဲလုပ်မယ်လို့အဖွဲ့တစ်ခုကကြေညာထားပါတယ်ရှင်။